ကျောင်းစီအခြေခံလက်ကားညွှန်ဆိုင်းနှုန်းကိုအာဏာပိုင်တို့ကတပိတ်တာ9645ကျော်သတ်မှတ်ထားပြီမလို့လဲဈေးကွက်ထဲမှာတော့လက်လီလက်ကားတပိတ်တာကိုရှစ်ထောင်ကျော်ကနေ900ကျော်အထိရောင်းဝယ်ဖြစ်နေပါတယ်ဒီအကြောင်းပြန်ကုန်းကသတင်းပေးပို့လာပါတယ်ကုသိုလ်မှုကြော်ပြပြပေးပါမယ်ရှင်ကမ္ဘာဆောင်စီထုတ်လုပ်တင်ပို့တဲ့နိုင်ငံတွေမှာဈေးနှုန်းတည်ငြိမ်နေလို့ ဇွန်လ23ရက်နေ့ကနေ19ရက်နေ့အထိစားအုပ်စီဇင်းတုံးတပိတ်တာကို9600လေးစက်50ဆိုပြီးစားသုံးစီတင်သွင်းပို့လောင်ဖြန့်ပြူးတဲ့ကော်မတီကသတ်မှတ်ထားပါတယ်ဈေးနှုန်းမြင့်ရောင်းချတာမလို့ဖို့သတိပေးထားပေမဲ့ရန်ကုန်လက်ကားဈေးကွက်မှာတော့သတ်မှတ်ထားတဲ့ဈေးနဲ့ဝယ်မရပဲတပိတ်တာကိုအနည်းဆုံး
ရှစ်တောင်းနှစ်ထောင်ငါးရာနဲ့ရောင်းချပေးနေပါတယ်။ဟုတ်ကဲ့ရှစ်တောင်းနှစ်ထောင်ငါးရာပါ။ဒီကတော့မကြောက်ပါဘူး။အခုညအိမ်ဥရနေပိုင်းရှင်ကြနေပါ။မိငါအဖြစ်ပါရပါတယ်။ဟုတ်ကဲ့။စားအုံးစီအဓိကထုတ်လုပ်တင်ပို့နေတဲ့မလေးရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတို့မှာဖြစ်ပေါ်နေတဲ့ဈေးနှုန်းတွေကိုစောင့်ကြည့်ပြီးတယူကုန်ကြစည်ရေးဘန်စည်းရေးနဲ့အခွန်အခတွေကိုထက်သွင်း
့ဂျောင်းဝဲသူတွေဘက်ကပြောပါတယ်။ပြည်တွင်းမှာနိုင်ငံခြားငွေရှားနေတာပြည်ပကနေစီကန့်တပ်ပြီးတင်ပို့နေတဲ့အခြေအနေတွေကြောင့်ပြည်တွင်းမှာလည်းစားအုံးစီဈေးတွေဆက်ပြီးတက်နိုင်တယ်လို့ကုန်တယ်တွေကခန့်မှန်းထားပါတယ်။ဘရင်တော်ပွဲုံတန်းကစီလက်လီလက်ကရောင်းချပေးနေတဲ့ဆိုင်တဆိုင်ကတော့စားအုံးစီဈေးနှုန်းမတည်ငြိမ်တာနဲ့သူတို့တဆင့်ပြန်ရောင်းချဖို့လူတလောက်ဝယ်မရတဲ့အခြေအနေတွေကြောင့်အယောင်ပိတ်ထားပြီးဈေးနှုန်းလည်းမတမတ်ခဲ့ဘူးလို့ပြောပါတယ်
။အောင်ဆောင်ဦးစီမတည်ရဘူးရှင်မရဲ့။ဒီလက်ကုန်စားနေစီလည်းမတည်ရဘူးရှင်ဟော
။စီလက်ကားရောင်းဝယ်တဲ့နေရာတွေမှာတောင်စားအုံးစီဈေးကတပိတ်တာ8000ကျပ်ကျော်နေပြီးအယောင်ရထားတဲ့ဆိုင်တချို့လည်းရှိပါတယ်။ပြည်တွင်းဈေးကွက်မှာဈေးနှုန်းမြင့်တင်ရောင်းချတာဈေးကစားဖို့ရွယ်ချက်နဲ့တူလောင်တာမတမာတဲ့လှုပ်ဆောင်မှုတွေပြုလုပ်မယ်ဆိုရင်အရေးကြီးကုန်စီနဲ့ဝန်ဆောင်မှုဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။